ဟုတ်ကဲ့အခုလိုကရင်နယ်ခြားစောင့်တပ်ပေါ်လူကုန်ကူးမှုနဲ့ဖောင်ရန်ထုတ်ဖို့ထိုင်းဘက်ကလှုပ်လာတာပေါ်ကရင်နယ်ခြားစောင့်တပ်သတင်းထုတ်ပြန်ရေးတာဝန်ခံဒုဗိုလ်မှူးကြီးနိုင်မောင်စောကအခုလိုတုံ့ပြန်ပါတယ
်ဝရန်ထုတ်တဲ့သတင်းတွေမှာပဲတွေ့ရတာပေါ့နော်ထိုင်းဆိုရလဲကျွန်တော်တို့ဒီဘက်ကဂျီတူဂျီပြောလာတယ်လည်းမရှိဘူးကျွန်တော်ဘက်ကပြောလာတယ်လည်းမရှိဘူးအဲဒါပေမဲ့ဝရန်ထုတ်ဖို့လွတ်တော်မှာတင်ပြလဲဆိုတော့အိန္ဒိယနိုင်ငံသားငားရုံးနဲ့ပတ်သက်ပြီးတော့လူမောင်ခိုဆိုတဲ့နေရာမှာခြေမင်းမရှိတဲ့ဆိုဆွဲချက်လိုပဲခြေပတ်ချာရှိပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကအိန္ဒိယနိုင်ငံတန်ယုံကနေပြီးတော့မှအရင်တုန်းကကျွန်တော်တို့ကူညီကယ်ဆယ်ပေးပို့ခဲ့တာမနေတော့ဘူးပေါ့နော်။မတမ်းမတ်ရရှိပါတယ်။အိန္ဒိယတန်ယုံကနေပြီးတော့ကျွန်တော်တို့စီကိုလည်းကျေးဇူးတင်ကြောင်းတရားဝင်ပေးပို့လာတဲ့စာတွေလည်းရှိပါတယ်။ထိုင်းနိုင်ငံနဲ့ကျွန်တော်တို့က DKB ဘဝကနေပြီးတော့မှ BGF အထည်ကိုနှစ်ပေါင်း10နဲ့ချီပြီးအိန္ဒိယကောင်ပီတာဆိုတာနဲ့ပဲနိုင်ငံဖြတ်ကျော်မှုကင်းကိစ္စတွေမှာလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တာတွေလည်းအများကြီးရှိခဲ့ပါတယ
်။ဒါပေမဲ့ဒီဝရန်ထုတ်လာရင်တက်ရောက်မှုကြီးနိုင်မှုကို USIP American ညင်းချိုင်းအဖွဲ့မြန်မာဆိုင်ရာညွှန်ကြားမှု Jason Tower ကအခုလိုထောက်ပြပါတယ
် issuing arrest warrants on Chitu and the other criminal
actors ဆိုချစ်သူနဲ့မြန်မာကဒီနယ်ခြားဆောင်တပ်တွေထဲမှာရှိတဲ့ရာဇဝတ်သားတွေကိုဖမ်းမိတ်ထုတ်လိုက်ခြင်းဖြင့်သူတို့လုပ်ငန်းတွေပြတ်ပြားသွားစေနိုင်မဲ့ပြင်းထန်တဲ့အကျိုးဆက်တွေဖြစ်သွားစေနိုင်ပါတယ်။ဒီနယ်ခြားဆောင်တပ်ခေါင်းဆောင်တွေအနေနဲ့ထိုင်းနဲ့အဝင်ထွက်မလုပ်နိုင်တော့ရင်တော့ဒီ online ငွေလိမ်ဂိုင်းဌာနချုပ်တွေမှာငွေကြေးဆက်လည်ပတ်ဖို့ကအခက်အခဲကြီးသွားနိုင်ပါတယ
်။ဒီထိုင်းဘက်ကထူးခြားလာမှုပေါ်မြန်မာရေးလေလာသုံးသက်သူစိုင်းထွန်းအောင်လွင်ကလည်းအခုလိုသုံးသက်ပြပါတယ
်။ထိုင်းအနေနဲ့စီးပွားရေးတို့ရောအမျိုးသားလုံခြုံရေးရောတစ်ဖက်မှာလည်းတရုတ်နဲ့မလွဲမဆောင်တာအများကြီးဆက်ဆံရတဲ့ကဏ္ဍတွေဖြစ်လာတဲ့အခြေအနေမျိုးမှာမလဲမဆောင်တာပိုပြီးဖိအားပေးတာမျိုးတော့တွေ့ရတာ
ဒီထူးခြားလာမှုကို CDM ဘူမှုနာယောကလည်းအခုလိုရှင်းပြပါတယ
်ဒီအပိုင်းနေရာပဲဝန်ကြီးချုပ်ပီတာနိုင်ကိုရိုင်းတရုတ်နိုင်ငံကိုသွားရောက်တွေ့ဆုံတဲ့အနေထားဟာနေဆက်နိုင်ငံဖက်ကျော်လူကုန်ကူးမှုတွေနဲ့ဒီကြာဖြန့်ငွေကြေးလိမ်လည်မှုတွေပေါ်မှာဒီထိုင်းစုရရဲ့အလေးနဲ့ထားမှုနဲ့စိုးရိမ်ပူပန်မှုကိုမြင်သာနိုင်မယ်အခြေစအနေနဲ့ကတော့အခုပဲနေဆက်တကြောမှာလျှက်စင်ပြီးအင်တာနက်ဆက်သုံးစီဖြတ်တောက်တာပြောတခြားတော့ဆက်ဆက်ဟာတွေပါဖြတ်တောက်တာပြီးနေဆက်တကြောမှာစစ်စစ်ဆောင်ချက်မှုတွေပြင်းပြင်းထန်လုပ်တော့တာကိုကျွန်တော်ပို့လို့ရတယ်ထိုင်းအနေနဲ့ကတော့မြောက်ဒီနေဖြတ်သုံးစီတကြောမှာရှိတဲ့ဒီငွေလင်ခိုင်းတွေပေါ်မှာတော့တွန်းတိုက်တိုက်ထဲထဲဝင်ဝင်ထိထိရောက်ဆက်လုပ်လာလိမ့်မယ်လို့တော့မြေပြင်စီလို့အနေထားမျိုးတွေနဲ့တော့ဒီမီနယ်တဲ့အထိပုံဆောင်မဲ့အနေထားတော့ခက်ခဲရှိလိမ့်မယ
်ဒါအပြင်ဒီဝရန်ကတွေတက်ရောက်မှုဖြစ်လာနေတာပေါ်လဲ CDM ဘူကြီးစေရောကအခုလိုထောက်ပြပါတယ
်ဘူမူကြီးစောချစ်သူကတော့ဒီယူရီးယားဘက်ကနေဖန်ဝရန်ထုတ်တဲ့အပေါ်မှာတော်တော်လေးတုံ့လောက်ကြောက်လန့်နေတဲ့အနေထားမျိုးတွေ့ရတယ်အပြင်သူကလည်းသူတယောက်ထက်နဲ့တော့အပါခေါ်မှာမဟုတ်ပါတော့အခုဆိုရင်ဒီ NRD အစိုးရကလေးကတရားဝင်အင်အားစီမံကိန်းတွေရှိတယ်ဆိုတာတောင်မှပဲသူပုတ်ထုတ်နေပြီအဲ့တော့စစ်ကောင်စီကိုလည်းသူကပုတ်ထုတ်မှာပဲဒါပေမဲ့စစ်ကောင်စီကလည်းအရင်ရာဇဝင်တွေမှာဆိုရင်ကဘာလူကျင်နေတဲ့ဘေးဘီယံခွန်စာကိုတောင်မှပဲအိတ်ကတ်ထဲကောက်ထဲထားနိုင်တဲ့အနေအထားမျိုးပေါ့အဲဒါပေမဲ့အခုဒီအနေအထားမှာတော့ဆော့ချစ်သူကိုသူတို့ဘယ်လိုကင်တွယ်မလဲဆော့ချစ်သူကဘယ်လိုတုံ့ပြန်မလဲနည်းနည်းစိတ်ဝင်စားဖို့ကောင်းတယ်အခြေအနေကတော့နည်းနည်းနည်းမဲ့သဘောဒါပေမဲ့ညောင်မြတူရင်ပုတ်တင်ဥပေါ်ဆူတယ်လို့ပဲဆော့ချစ်သူပေါ်တာနဲ့အကုန်ပေါ်ပြီးတော့မြင်လာရမယ့်အနေအထားမျိုးဖြစ်ပါတယ
်အချိန်ထဲမှာအခုလိုဖြစ်လာတာနဲ့ရှေ့ဆက်ဖြစ်လာနေတာပေါ် CDM တက်ချက်ကြီးဇေယကလည်းအခုလိုရှင်းပြပါတယ
်ခိုင်းရလဲမဖြစ်မနေလုံးပြရမယ်ဟာတရုတ်နိုင်ငံလည်းလုံးဝဒီအရောလက်ခံလို့မရအောင်တော့ကဘာလည်းကြားတဲ့ဒေတာလုံးဝလက်ခံလို့မရတဲ့ကိစ္စဖြစ်တဲ့အတွက်အဲသူကမဖြစ်မနေလုံးအပြည့်အဲ့တော့ဒီကြက်တွေနဲ့လည်းတဲ့သူဆုံးလုံးမှာပူရမယ်အနေအထားမျိုးမဖြစ်မနေဒါတော့လောရမယ်အဲ့တော့မြန်မာစစ်တပ်ကတော့ဘလို့မျက်နှာကောင်းဝင်ယူပြီးပဲဒါကိုဘလို့အကုန်ချမယ်ဆိုတော့ခောင်းကြည့်အောင်ပါပေါ့
ဒီပေါ်ကရင်နယ်ခြားဆောင်တပ်ဘက်ကလှုပ်ဖို့ပြင်ဆင်လိုက်တာပေါ်လဲဒုဗိုလ်မှူးကြီးနိုင်မောင်စောကအခုလိုဆက်ပြောပါတယ
်ဒီနေ့ကျွန်တော်တို့ကောင်းဆောင်နေနဲ့တာဝန်ရှိသူတွေကျွန်တော်တွေ့ဆုံပြီးတော့ကြားဖြတ်မြင်းဆောင်လူမောင်ခိုပပျောက်နေနေအထူးအဖွဲ့ဆိုပြီးတော့ဖွဲ့လိုက်တယ်ကြီးကျက်ကြီးနဲ့ပြန်လဲပို့ဆောင်ရေးအဖွဲ့ရှိတယ်အဲ့ဒီအဖွဲ့ရဲ့အောက်မှာချိန်မုံနေနေပြန်လဲကယ်ဆယ်ရေးဖွဲ့စည်းထားတာရှိပါတယ်နံပါတ်၁ကတော့လူမောင်ခိုခဲတဲ့လူတွေကိုကယ်ဆယ်ပြီးတော့နေရက်ပြန်ပို့ဖို့နောက်ပြီးတော့ဒီမိမိနေရက်ကိုပြန်လိုတဲ့လူတွေအကုန်လုံးကိုလည်းပြန်ဖို့စီစဉ်ပေးတာရယ်ပေါ့နော်နောက်နှစ်ပလန်ပီကြတော့ဒီငွေလိမ်ကိုင်းတွေပေါ်ထုတ်ပြီးတော့မှတက်ဆိုင်နိုင်ငံတတိယကိုပြန်လဲအနှံ့ဖို့အဲကျွန်တော်တို့အခုလက်ရှိကပြန်ပို့ရမဲ့လူကထောင်ကနန်းဖြစ်နေတော့အိမ်ကြီးချင်းထိုင်းနိုင်ငံနဲ့လည်းဆက်တွယ်ပြီးတော့တို့တို့ဘက်ကဘလောက်လက်ခံလာနိုင်တဲ့အနေအထားရှိလဲဆက်တွယ်နေတယ်ပေါ့လောလောဆယ်ကကျွန်တော်တို့ခဏဆောက်ပေးပါဦးလို့တော့ဖြေပေးလာတယ်ခင်ဗျပလန်စီရကြတော့လက်ရှိဒီငွေလင်ကိုင်းမှာအသုံးပြုနေတဲ့ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းတွေမီးရှို့ဖျက်ဆီးတဲ့အခမ်းအနားလေးရှိပါတယ
်။ဒါအပြင်ဒီရှေ့ဆက်ဖြစ်လာနေတာပေါ့ပုံမှုနောင်ရကအခုလိုသုံးသက်ပြပါတယ
်။ဆာကစအနေနဲ့ပူပေါင်းဆောင်ရွက်မယ်လို့ပြောဆိုထားတာရှိပေမဲ့နေဆက် BGF ကိုထုတ်အောင်မှရှိတဲ့ကြာဖြတ်လုပ်ငန်းတွေတိုက်ဖြတ်လုပ်ငန်းတွေမှာတော့ထဲထဲဝင်ဝင်ပါဝင်လုပ်ဆောင်နေတဲ့အနေအထားကိုအတက်တရောပါဝင်လုပ်ဆောင်လို့တဲ့အခြေအနေရောရှိလာလိမ့်မယ်လို့တော့မယူဆဘူး။လို့ပေမဲ့ဒီလုပ်ငန်းတွေနဲ့ပါဝင်ဆက်ဆက်နေတဲ့စစ်တပ်ကြီးကြီးကမှာတော့စစ်ဆေးဖို့တော့ရေးယူတာမျိုးတွေ ော့ချီကောင်းချီလာနိုင်ပြီမယ်လို့တော့ယူဆတယ်
။တစ်ချိန်တည်းမှာဒီရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာပဲ Jason Tower ကအခုလိုဆက်ထောက်ပြပါတယ
်။ It could be the case that you would have the Myanmar military
အမစစ်တပ်အနေနဲ့အခုကရင်နယ်ကြားဆောင်တပ်ခေါင်းဆောင်တွေကိုလည်းပြန်လွှဲပေးရတဲ့အထည်ဖြစ်သွားနိုင်ခြင်းရှိနေပါတယ်။ဒါပေမဲ့အရင်ကိုကန်နယ်ကြားဆောင်တပ်ခေါင်းဆောင်တွေကိုတရုတ်လက်ထဲပြန်ပို့ပေးရတုန်းကလည်းတော့မတူတာကတော့ MNDAA ကိုကန်တပ်လူမျိုးမြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့စစ်စင်ရေးကြီးနဲ့ဒီခိုင်းတွေခြေဆိုင်တဲ့နေရာကိုပါထိုးစစ်ဆင်ယူတာမျိုးဒီထိုင်းနယ်စပ်ဘက်မှာမရှိဘူးပေါ့နော်။ဒါပေမဲ့အခုထိုင်းနယ်စပ်မှာကကရင်နယ်ကြားဆောင်တပ်နဲ့တခြားကရင်လက်နက်ကိုင်ဖွဲ့တွေကြားတင်းမာမှုရှိပေမဲ့ဒီနယ်ကြားဆောင်တပ်ကအားအကောင်ဆုံးတစ်ခုဖြစ်ဆက်ရှိနေပါလေ။ဒါကြောင့်မြန်မာစစ်တပ်အနေနဲ့အရင်ကိုကန်လူလွှဲပေးတာမျိုးလုပ်ဖို့ကဒီမြောက်ရီကိုထိန်းထားနိုင်တဲ့ KNPGF အားကိုလည်းထက်ထွက်မဲ့သဘောတော်ရှိနေပါတယ်
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျ